နိုင်ငံရေးလှုပ်ရှားတက်ကြွသူ HIV AIDS ဝေဒနာရှင်တွေကိုကူညီစောင့်ရှောက်ပေးသူအဲဒီကနေတဆင့်ရန်ကုန်တိုင်းမင်္ဂလာတောင်ကျွန်းမြို့နယ်ကုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဆောင်ရွက်နေတဲ့ဒေါ်ဖြူဖြူသိန်းကိုဒီဩဂုတ်လအစောပိုင်းကပဲနေပြည်တော်မှာ VOA ကတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။သူဖြတ်တန်းခဲ့ရတဲ့ခီးစဉ်ကိုဒေါ်ဖြူဖြူသိန်းကအခုလိုရှင်းပြပါတယ
်။တစ်ခုနဲ့တစ်ခုကတော့မတူဘူးပေါ့နော်။နောက်ပြီးတော့အသက်အရွယ်အရာလည်းနည်းနည်းကွာသွားတယ်လို့မြင်တယ်။ကျွန်တော်တို့ပထမဆုံးတော့ activist ပေါ့ activist မလောက်တော့ကတော့လှုပ်ရှားတော့ကတော့ကျွန်တော် ADD ရေးတော်ပုံကာလမှာကျွန်တော်မိခဲ့ရတာ။အဲ့ဒီချိန်တွေကပါလာပြီးတော့ကျွန်တော်တို့90ခုနဲ့ဒီ NLD ကပါတီထောင်လိုက်တယ်ဆိုတော့အဲ့ဒီချိန်တွေစပြီးကျွန်တော်ပါတီဝင်ခဲ့တယ်။ကျွန်တော်အရင်တော့ဒီဟိုဒီနိုင်ငံရေးနဲ့ပတ်သက်လို့ရှင်တော့ဟိုပတ်တိုင်းလောက်ပဲကိုယ့်ရဲ့ပေးနိုင်တဲ့အချိန်လေးကိုစီးပွားရေးရတယ်အင်အားစီးပွားရေးတစ်ဖက်ရှိတဲ့အခါကျတော့ကိုယ်ပေးနိုင်တဲ့အချိန်လေးပေးပြီးလုပ်နေနေ။အဲ့တော့ကျွန်တော်လူငယ်အနေနဲ့ဒီရုံးရဲ့လှုပ်လှုပ်ရှားမှုတွေမှာဝင်လှုပ်ရှားတယ်။ဒီဆေးပေးတဲ့ကိစ္စအဲ့ဒီချိန်တွေကတော့ဟိုကျွန်မအဲ့ကလေးတွေကူညီပေးတဲ့ကိစ္စတွေ၊နောက် library ကိစ္စတွေ၊အဲ့လိုလူငယ်ကိစ္စတွေအများနဲ့လုပ်နေရင်ဒီ69 anti mandalic case မှာ live ပွင့်နေတယ်။အဲကျွန်တော်တို့အင်းစိန်ထောင်အရောက်သွားလိုက်တယ
်
။အဲမှာကျွန်မ၄လကျော်လောက်နေခဲ့ရတဲ့အခါမှာတော့ကျွန်မထင်တယ်အဲ့မှာပို့ပြီးတော့ကျွန်မဒီနိုင်ငံရေးတဲ့ကိုလုံးဝစောက်ချဖြစ်ဖို့အတွက်ကိုအထူးကစပြီးခြေလှမ်းတာလို့မြင်လိုက်တယ်။ဘာကြောင့်လဲဆိုတော့အမေရိကန်ကိုကိုရိုင်းဒီထောင်ထဲရောက်ခဲ့တဲ့အခါကျတော့ဟောဟိုပို့ပြီးတော့ဟိုဒီနိုင်ငံရေးလုပ်တဲ့သူတွေအပေါ်ရင်နောက်ပြီးတော့ဘလောက်ထိခက်ခက်ခဲခဲနဲ့ရုန်းကန်ရတယ်လဲဆိုတော့နားလဲတော့တဲ့အခါကျတော့ကျွန်မဒီအင်းစိန်ထောင်မှာ၄လကျော်လောက်နေပြီးတဲ့အခါကျတော့ပြောရလို့ရှင်အဲ့ဒီချိန်ထဲကနေစပြီးတော့ဒီနေ့ဒီချိန်အထိပေါ့နိုင်ငံရေး feature ဆက်ပြီးပါခဲ့
တာတော်တော်လေးကိုတိတိကျကျဝင်ကြတာပေါ့အဲ့တော့ဒီ HIV AIDS ရောဂါဝေဒနာရှင်တွေကိုစောင့်ရှောက်ပေးတဲ့လုပ်ငန်းနဲ့ပတ်သက်လို့ရောဘယ်လိုစတင်လိုက်တာလဲ
အဲ့ဒါလည်းပြောရမယ်ကျွန်တော်ဒီ NLD ကလူငယ်အဖွဲ့တွေပေါ့နော်လူငယ်အဖွဲ့တွေကိုအဲကျွန်တော်လူငယ်ရေးရတာဝန်ခံပေါ့အခုတောင်ဆန်းစုကြည်အရောင်ကလူငယ်ရေးရတာဝန်ခံဒါကျွန်တော်တို့အမြဲတမ်းသူကလူငယ်ဖွံ့ဖြိုးရေးအစီအစဉ်တွေကစဉ်ဆက်မှတ်ဖြက်လုပ်တယ်ဟောဥပမာပြောအင်္ဂလိပ်စာသင်တန်းနေနောက်တက္ကသိုလ်ကြရင်နိုင်ငံတကာကနေလာတဲ့အကြောင်းသားတွေနဲ့တွေ့ဆုံပွဲတွေနောက်ပညာရှင်တွေခေါ်ပြီးဟောပြောပွဲတွေလုပ်တယ်အဲ့ဒါကတော့ဒီကျွန်မ HIV ကိစ္စကတော့ကျမတို့ရဲ့ဒီလူငယ်ဖွံ့ဖြိုးရေးရဲ့အကဏ္ဍတစ်ခုပေါ့နော်ကျမတို့လူငယ်19တင်းနှံတက်ခဲ့တယ်အဲ့တော့ UNDP မှာပါတင်းနှံတက်ရအောင်ကျမတို့တော်တော်ခက်ခက်ခဲခဲတက်ခဲ့ရတာဘာကြောင့်လဲဆိုတော့ကျမတို့တင်းနှံပေးဖို့မပြောနဲ့ဒီ UNDP ရုံးသွားတာတော့မှကျမတို့ဟိုလူမသိသူမသိအဲ့လိုဘယ်သူမှမပြောဘဲနဲ့ခိုးချောင်ခိုးဝဲသွားပြီးတင်ခဲ့ရတဲ့ပုံစံမျိုးပါကျမတို့မှာ9ရက်တင်းနှံတက်ခဲ့ရတယ
်
ဒီတက်ပြီးရဲ့နောက်မှာတော့ဒီကိစ္စကိုတော်တော်များများကျမတို့သိခဲ့ရတယ်အမှန်တမ်းပြောမယ်ဆိုရင်ကျမတို့ဒီတန်တန်းမတက်ခင်ကကျမတို့ကိုယ်တိုင် HIV ဆိုတာပါလဲဆိုတာမသိခဲ့ရအောင်အဓိကတော့ကျမတို့ဒီ HIV ကိုကာကွယ်တဲ့ဟိုဟိုဒီကွန်ဒုံးလိုဟာမျိုးတွေပေါ့နော်ကျမတို့မြင်လည်းတစ်ခါမှမမြင်ဘူးကြားလည်းဟိုကြားတယ်ဆိုတော့မှတူးတူးတန်တန်ကြားတဲ့အချိန်မှာဒီကိစ္စကိုကျမတို့အဲ့တန်တန်းတက်လိုက်တဲ့အခါမှာဒီကိစ္စအဘလောက်ထိအရေးကြီးနေပြီလဲဆိုတာကိုအသိရှိလိုက်တယ်ဒါပေမဲ့ကျမတို့တန်တန်းတက်တာကတော့ပြောရလို့ရှင်ကျွန်တော်တို့ပညာပေးအပိုင်းပဲပညာပေးအပိုင်းကိုကျွန်တော်တက်ခွတ်ခွင့်ရလိုက်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ပညာပေးဖို့တည်းရုံးမှာစပြီးတော့လုံလိုက်တဲ့အချိန်မှာပဲကျွန်တော်တို့စတွေ့လာတာယောဂဝေဒနာခံစားနေရတဲ့သူတွေပဲအဲသူတို့ကအကုန်လုံးကဒီ NLD ကတော့ HIV AIDS နဲ့ပတ်သက်တဲ့ session ကိုဖွင့်လိုက်ပြီးငါတို့ဘယ်လောက်ထိအကူအညီရမလဲဆိုတော့မျှော်လင့်ချက်တင်တယ်ပြောရရင်တော့ကျွန်တော်တို့ရွှေတူလေးတွေလာကြတာအရွယ်သူဆိုတာမှတခုတချို့ဆိုတက္ကသိုလ်ကျောင်းသူလေးလာတယ်တချို့ဆိုလို့ရှင်အိမ်အောင်တဲ့ပေါ့ခလေးတွေမျိုးတွေဝေဒနာရှင်တွေလာကြတယ်လာပြီးဆက်သွယ်တဲ့အခါကျတော့သူတို့ရဲ့အဲ့ဒီတုန်းကခံစားနေရခံစားချက်တွေပေါ့နော်တကယ်ကိုမိသားစုထဲမှာလည်းမပြောရဘူးနောက်ပတ်ဝန်းကျင်ဆိုတော့ပိုဆိုးတာပေါ့နော်သူဘယ်သူမှမပြောရဘဲနဲ့သူတို့ရဲ့အရန်ကိုခံစားနေရတာတွေနောက်ကျွန်တော်တို့ကျတော့သူဖုံဖုံလင်းလင်းပြောရတယ်ဆိုတော့အဲ့ကနေစပြီးကျွန်တော်ကပညာပေးပိုင်းကိုလည်းလှုပ်ခွင့်မရအောင်အဲ့ထင်တော့ကျတော့အစိုးရအမျိုးမျိုးကန့်သတ်တယ်။ငါးဦးထက်မပိုတာဆိုတော့သူတို့ဥပဒေလေးပြဋ္ဌာန်းထားတာရှိတယ်။နောက်ပြီးတော့ကျမတို့ပညာပေးတယ်ဆိုလို့ရှိရင်အကြောင်းမျိုးပြပြီးတော့လောက်ခွင့်မပေးတာရှိတယ်။အဲ့ခါကျတော့ကျမတို့ကဘာလဲဆိုတော့ဒီကလောက်ခွင့်လည်းမပေးတာလည်းရှိတယ်။ကျမတို့ဒီမှာလည်းယောဂဝေဒနာတွေတွေ့လာတဲ့အခါကျတော့ကျမတို့အဓိကအရေးကြီးဆုံးကဘာလဲဆိုပြီးစဉ်းစားဆုံးဖြတ်ပြီးတော့ကျမတို့ဒီပညာပေးရေးကိုတွဲပြီးတော့ဒီစေဝါကုသမှုအပိုင်းမှာကျမတို့ပြောင်းပြီးလုပ်ခဲ့ရတာပေါ့နော်
။ဟုတ်ကဲ့။အဲ့တော့ဒေါ်ဖြူသိန်းတို့ရဲ့ဒီ HIV ဝေဒနာရှင်တွေကိုပြုစုစောင့်ရှောက်ပေးတဲ့လုပ်ငန်းဟာအတော်လေးလက်ထင်ရှားအောင်မြင်ခဲ့ပါတယ်။စုစုပေါင်းဝေဒနာရှင်ဘယ်နှဦးလောက်ကိုဟိုစောင့်ရှောက်ပေးနိုင်ခဲ့လို့ဒီ
။အဲကျွန်တော်တို့ပြောရမယ်ဆိုတော့ကျွန်တော်တောင်းတဲ့ချီနေပြီပေါ့နော်။အဲတောင်းတဲ့ချီချက်ဆိုတော့ကျွန်တော် 9,000 ကျော်လောက်ရှိပြီလို့ထင်တယ်။ဒါကျွန်တော်တို့ရဲ့ခံမှန်းချက်ပေါ့။ခံမှန်းချက်ပထမဦးဆုံးတော့ကျွန်တော်တို့ အဓိကကျွန်တော်တို့လုပ်ပေးတာကတော့ဒီလူနာတွေကိုဘယ်နေရာမှာတော့စေကူသားလို့ရနိုင်တယ်အဲဘယ်နေရာကိုသွားကူရင်အဆင်ပြေရဆိုတော့ကျွန်တော်ကတိုင်းနယ်ပြည်နယ်အသီးသီးမှာရှိနေတဲ့ကျွန်တော်တို့ပြောရလို့ရှိရင်တော့ NLD ဖွဲ့ဝင်နေရာနေရာတိုင်းမှာရှိတယ်ဒီတိုင်းနယ်ပြည်နယ်အသီးသီးမှာရှိတော့စိတ်ဝင်စားတဲ့လူငယ်တွေပေါင်ပြီးကျွန်တော်ပန်ဖလက်တွေဝေပေးတယ်ဒီ INC တွေပေါ့ကျွန်တော်ဖြန့်ပေးတယ်ဘယ်နေရာမှာစေဝါကူသားလို့ရလဲဆိုတော့ကျွန်တော်ကဟို information ပေးတယ်ပေါ့နော်အဲ့ဒါကျွန်တော်တို့စီရောက်တဲ့လူနာကတော့ဒီအစားအနေ2000နဲ့ကနေစပြီးဒီနေ့ချိန်ကြီးဆိုရင်တော့အဲ5000ကျော်နေနေလောက်ရှိပါတယ
်အဲ့ဒီရပိုင်းနေအဲ့ဒီနှစ်ပိုင်းနေတော့မှာဆိုလို့ရှိရင်အဲဝေဒနာရှင်တွေကိုထားတဲ့နေရာတွေမှာလေဟိုပြောင်းရွှေ့ခိုင်းတာလို့ဘာလို့အဲ့လိုအခက်အခဲကြီးလဲကြားခဲ့ရပါတယ်အခုနောက်ပိုင်းရောဒီဝေဒနာရှင်တွေကိုဟိုပြုစုစောင့်ရှောက်တဲ့နေရာမှာနေရာအခက်အခဲနေရာထိုင်ခင်းပေါ့နော်အဆင်ပြေရလားအဲရံပုံငွေရောလုံလောက်မှုရှိရလ
ားတကယ်ပြောရမယ်ဆိုရင်ကျွန်တော်လူနာအရှောက်ခုလက်ရှိဆိုလို့ရှိရင်ကျွန်တော်တို့2010အထိပေါ့ဒီဒေါန်ဆန်းစုကြည်ပြန်လည်လွတ်မြောက်လာတဲ့နေမှာပဲဒုနာရီကိုလာပြီးတော့အပေးတယ်တွေ့ဆုံတယ်ပေါ့နော်အဲ့နောက်ပိုင်းဒီကျွန်တော်တို့နေထုတ်ခံနေရတော့မယ်လူနာတွေအဲ့အချိန်တော့ကျွန်တော်လူနာအယောက်80လောက်ကိုပဲကျွန်တော်ဒီမှာတာဝန်ယူပေးနိုင်တယ်ဟိုနေဖို့ထိုင်ဖို့အစီအစဉ်ပေးနိုင်တယ်ပေါ့နော်ဒါပေမဲ့အဲ့နောက်ပိုင်းအချိန်မှာကျတော့ဒေါန်ဆန်းစုကြည်ပြန်တဲ့အခါကျတော့ဒီအနာပိုင်းတွေကမောင်းထုတ်တာတွေနောက်ကဘာရောမြန်မာပြည်တွင်းမှာရှိရလူရပါစိတ်ဝင်စားတိရလာတဲ့အခါကျတော့အဲ့လိုပဲတခြားလူတွေတည်လာတယ်လို့ပဲဒီတိုင်းနယ်ပြည်နယ်အသီးသီးမှာရှိနေလူနာတွေကလည်းပိုတည်လာတယ်။တည်လာတဲ့အခါအဲ့ချိန်ကလေးစပြီးတော့လာလာဒီနေ့အချိန်ထိအဲ2010မှာဆို80လောက်2010မှာဆိုလို့ရှိရင်ကျွန်တော်တို့အယောက်200ချက်ချင်းဖြတ်သွားတယ်။အခုဆိုရင်ကျွန်တော်အယောက်300ဟိုစက်ပြီးကြည့်ရှုပ်ပေးထားတယ
်။ပုံမှန်အဆောက်အဦတွေမှာပဲ
ဒီနေရာမှာပဲကျွန်တော်တို
့
အရန်ကိုချက်ပြီးတော့ပြောတကယ်ပြောရမယ်ဆိုရင်တယောက်တနေရာရဖို့တော့တော်တော်လေးကိုအခုလက်ရှိအချိန်ထိတော်တော်လေးကိုခက်ခက်ခဲခဲရှိတယ်။အော်ကျွန်တော်တို့အခုဆိုရင်လူနာအယောက်300 2နေရာမှာထားရပေါ့နော်ဆိုတော့တောင်တကုံတနေရာမြောက်တကုံတနေရာဆိုတော့တောင်တကုံဆိုလို့ရှိရင်ပေ60ပတ်လည်းပဲရှိရအိမ်ကြီးကြီးမမလည်းမဟုတ်ဘူးအလုံးလည်းတည်တိုင်းပဲခက်တိတိမမအဲ့တိတိလေးမှာပဲကျွန်တော်အယောက်200နီးပါးထားရဟိုဘက်ကမြောက်တကုံကကျတော့ကျွန်တော်တို့တဲလေးတဲထိုးပြီးအဲ့ထက်မှာ100နီးပါးလောက်ထားရတယ
်နေရာတူးချက်ဝင်ပါလေ
ကျွန်တော်စိတ်ကူးရှိပါတယ်အဲ့ဒါလေးအရန်ကိုလိုအပ်ချက်လည်းရှိတယ်ကျွန်တော်တို့မြေကျကျလေးလူတယ်လူနာတွေကိုဖြတ်နိုင်လို့ရှင်နှစ်နေရာကိုတနေရာလဲပေါင်းပြီးတော့လှုပ်ထားနိုင်မယ်ဆိုရင်ကျွန်တော်လူနာတွေထက်လည်းပိုပြီးထိရောက်မှုရှိတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့အခုကအခက်ခဲရပါလဲဆိုတော့ကျွန်တော်တို့မြေမရှိဘူးနောက်ကျွန်တော်တို့မှာအခက်ခဲရမြေရှိပြီးတော့မှကျွန်တော်အစာအုပ်စောက်တာတော့လှုပ်လို့ရမှာပေါ့နော်အခုကတော့ကျွန်တော်တို့အခက်အဓိကအခက်ခဲရတော့ဟိုအရေးတကြီးရတော့ကျွန်တော်ဒီနှစ်နေရာပေါင်းဖို့အတွက်ဒီမြေအခက်ခဲတော်တော်ဖြစ်နေ
တာဒါတွေကနိုင်ငံတော်ကနေပြီးတော့ပူအောင်ပြီးလှုပ်ဆောင်ပေးနိုင်တာတွေပါကြီးမရှိဘူး
အခုအချိန်ထိတော့ကျမတို့ပြောရမယ်ဆိုရင်တော့ဟိုကျမတို့လွှတ်တော်လေးရောက်လာပြီပေါ့နော်ဆိုတော့ကျမတို့ဒီ2010ကနေစပြီးတော့ဒီနေ့တစ်ချိန်အထိကျမတို့နှောက်ရှက်မပေးတာသူတို့ပူးပေါင်းတဲ့အဆင်မရှိပါသေးတယ်တကယ်ဟိုဟို
ညီညာစီစီပြီးတာတွေပါလိမ့်မရှိဘူးအ
ဲကုညီပေးတာကျမတို့လိုအပ်နေတဲ့အခက်အခဲဖြစ်စင်းမရတော့ဒီနေ့အချိန်ထိမရှိပါဘူ
းဟိုရံပုံငွေအားဖြင့်ရောအဲ့ဒါဆိုလို့
ရံပုံငွေအားဖြင့်တော့ကျမတို့အများကြီးခက်ခဲရှိတယ်ဘာကြောင့်လဲကျမတို့ဒီနေ့ဆိုလို့ရှိရင်ဒီလူနာရွတ်နှီးဖို့ရောတော့စားဖို့ရောဆေးဝါးရောခီးစေကောနောက်ဆေးရုံစိတ်တွေရောနောက်ဆုံးတေဆုံးသွားတဲ့အခါကျတော့ဒီနောက်ဆုံးစိတ်တွေဒီကျွန်တော်တောင်းဝယ်ယူထားတဲ့အခါကျတော့အခုတောင်းဝယ်ယူရဲဆိုတာလည်းကျွန်တော်တို့တောင်းဝယ်ယူနိုင်လို့ယူတာမဟုတ်ဘူးအခုလက်ရှိဖြစ်နေတဲ့အတိုင်းပြည်ရဲ့အခြေအနေအရကဒီမြန်မာပြည်မှာဆိုရင်တကယ်ကိုတစ်နှစ်တစ်နှစ်ကျွန်တော်တို့ပိုသိလာတယ်ဘာကြောင့်လဲဆိုတော့အရင်တော့ကကျွန်တော်တို့စလို့တော့လူနာတွေသူ့ပတ်စံနဲ့သူဆေးဝါးကုသနိုင်တယ်ကျွန်တော်တို့ကူညီပေးရုံပဲအခုနောက်ပိုင်းတွေ့ခဲ့ရတဲ့လူနာတွေကတော့ကျွန်တော်တို့စီရောက်ပြီဆိုလို့ရှိရင်နေစာမရှိတဲ့လူတွေစားဖို့မရှိတဲ့လူတွေဝတ်ထည်မရှိတဲ့လူအများကြီးတွေ့ရတယ်ဆိုတော့တကယ်တကယ်လည်းသူတို့အခက်အခဲတွေအများကြီးဖြစ်နေတယ်ဆိုတော့ကျွန်တော်ကဒီအခက်အခဲတွေကြောင့်ကျွန်တော်တို့အကုန်လုံးကိုကူညီပေးလိုက်ရတဲ့အခါကျတော့ကျွန်တော်တို့ကလည်းအများကြီးခက်ခဲရှိတယ
်ဒီလူလူရှိရာရောတိုင်းရိုက်လူတွေကောက်ခံတာ
ကောက်ခံပါတယ်အဲကျွန်တော်တချို့တွေဆိုလို့ရှိရင်အဲကျွန်တော်ပြည်ရင်းကနေပြီးအလူရှင်တွေလာလူတာရှိပါတယ်ကျွန်တော်တို့ဒါတွေကိုလည်းတိတိကျကျစည်ရင်းနဲ့ကောက်တယ်။နောက်ပြီးတချို့နိုင်ငံတကာကနေလှူတာတွေလည်းရှိတယ်။ဟိုမြန်မာတွေပေါ့နိုင်ငံကြားရောက်နေသူတွေတိုးတက်နိုင်တဲ့အားလေးလှူပေးတာတွေရှိပါတယ
်။ဒေါ်ဖြူသိန်းနေနေကအခုဆိုရင်လွတ်တော်အမတ်တာဝန်ကြီးကလည်းယူထားတော့များသောအားဖြင့်အခုလွတ်တော်အစည်းအဝေးတွေကျင်းပနေတဲ့အချိန်ဆိုရင်ဒီနေ့ပြီးတော့မှလာပြီးတော့လွတ်တော်အစည်းအဝေးတွေထိုင်နေရတယ်။အဲတော့ငကူမူလလုပ်ငန်းဖြစ်တဲ့ဒီHIV AIDS ရောဂါဝေဒနာရှင်တွေကိုပြုစုစောင့်ရှောက်ရေးကိစ္စအဲ့ဒါအပြင်ကိုအဲကိုယ့်ရဲ့မဲဆန္ဒနဲ့ဖြစ်တဲ့မင်္ဂလာတောင်ညွန့်မြို့နယ်ရမဲဆန္ဒရှင်တွေနဲ့ပြန်လည်ထိတွေ့မှုကိစ္စအဲ့ဒါတွေကိုဘယ်လိုများဟိုအလျင်မြောင်လုပ်နေနိုင
်ကျွန်မတော့နည်းနည်းလေးတခြားလွှတ်တော်ကိုယ်စားလှယ်ကြခံကောင်းတာလေးရတော့ကျွန်မရန်ကုန်ကပေါ့နော်မင်္ဂလာတောင်ညွန့်ရဲ့ရန်ကုန်မှာ နောက်ပြီးကျွန်မလောက်ကင်ဆောင်ရနေတဲ့ဒီ HIV AIDS ကိစ္စရရန်ကုန်မှာရှိတဲ့အခါကျတော့ဒီကကျွန်မပိတ်ရတိုင်းပြန်ပါတယ်ဒီတောက်ကြနေဆိုရင်ကျွန်မပြန်တယ်ဟိုမှာစီစဉ်နေရှိတဲ့စီစဉ်တယ်နောက်ပြီးတော့ကျွန်မရုံးခန်းလည်းရှိတယ်ဒီဘင်္ဂလားတောင်းကျွန်မဆိုကျွန်မရုံးခန်းထားထားတယ်အမှကျွန်မတို့အပတ်စဉ်ဟိုပြည်သူတွေရဲ့အခက်အခဲတွေနောက်ပြီးတော့ကျွန်တော်မြို့နယ်တွေမှာလူအချက်တွေအများကြီးရှိတယ်လေဟိုဒီကြောင်းကိစ္စတွေရှိတယ်နောက်စီဗင်ကိစ္စတွေရှိတယ်လျှက်စင်မီကိစ္စတွေရှိတယ်နောက်ဥရီနဲ့ပတ်သက်တဲ့ကိစ္စတွေအများကြီးလာတယ်။အဲ့လိုကိစ္စတွေဆိုလို့ရှိရင်ကျွန်တော်တို့တတ်နိုင်သလောက်ဥရီရအဖွဲ့လေးဖွဲ့ထားတယ်။သူတို့လာလို့ရှိရင်ကျွန်တော်တို့ချက်ချင်းဖြေရှင်းနိုင်တာတွေချက်ချင်းဖြေရှင်းပေးလိုက်တာတွေရှိတယ်။ဒါတွေပေါ့နော်။နောက်ကျွန်မလုံနိုင်တာလေးတွေကတော့ဒီမြို့နယ်မှာရှိနေတဲ့လူငယ်တွေကိုဒီကျန်းမာရေးနဲ့ပတ်သက်တဲ့တားဆက်ချနိုင်ရှိုင်းပြီဆိုတော့တန်တန်လေးတွေလည်းအပတ်စဉ်ပေးတယ
်။နားရက်မရှိဖြစ်နေ
တော့။နားရက်ကတော့မရှိဘူး။အရင်ကတည်းကလည်းမရှိဘူးပေါ့နော်
။အဲ့တော့ကျွန်တော်တို့ဒီလွတ်တော်ရင်ကိစ္စအကြောင်းပြောအောင်။တို့တော်တွေမှာကျွန်တော်သတိထားမိတာမကြသေးခင်ရပ်ပိုင်းတွင်းကပဲဒီအစိုးရအဖွဲ့တွေမှာဒီပိုင်ဆိုင်မှုတွေပတ်သက်လို့ပေါ့နော်သမ္မတနဲ့နိုင်ငံတော်သမ္မတနဲ့အစိုးရအဖွဲ့ရဲ့တူးချင်းပိုင်ဆိုင်မှုတွေကိုကြီးညာပေးရမယ်ဆိုတဲ့ကိစ္စမှာအစိုးတင်သွင်းမှုကိုမန်တော်ဖြူတင်ရနေပြီးတော့ဝင်ပြီးတော့ထောက်ခံဆွေးနွေးရကျွန်တော်တွေ့လိုက်ရပါတယ်ဒါပေမဲ့ထောက်ခံဆွေးနွေးရမယ်ဒီအစိုးရမအောင်မြင်ဆိုတော့အဲ့ဒီအတွေ့အကြုံလေးကိုနည်းနည်းလေးဒီချက်တော့ပြောပြပါလား
အဓိကတော့ဒီအဆိုလေးကတော့တတော်ဟိုဒါလွတ်တော်ဥက္ကဋ္ဌလည်းပြောပါတယ်အရန်အောင်ကောင်းတဲ့အဆိုနောက်တစ်ခုကကျတော့လွတ်သမ္မတကိုယ်တိုင်ကလည်းဒါတွေကိုဟိုထုတ်ပြန်ကြေညာဖို့အတွက်သူ့အနေနဲ့ဟိုကြေညာချက်ထုတ်ပြီးသားလည်းဖြစ်နေပြီလေဆိုတော့အခုဦးဝေးမြင့်တင်တဲ့အဆိုကလည်းလက်ရှိအခြေအနေနဲ့အတော်ကိုခိုင်းနေတယ်ခိုင်းနေဆိုတော့တခဲကိုလောရမကိစားနိုင်ငံတကာမှလည်းလုံနေတယ်မြန်မာပြည်မှာလည်းလုံရမယ်ကျွန်တော်တခုမြင်တာတော့အဲ့ဒီမှာဘာကြောင့်လဲဆိုတော့ကျွန်တော်ပထမဦးဆုံးကျွန်တော်ဆွေးနွေးဖို့ပေါ့နော်ဆွေးနွေးဖို့စာရင်းပေးတဲ့အခါကျတော့ကျွန်တော် NLD ရလူတွေရွေးဖြစ်နေတယ်တိုင်းရင်းသားတကူစလည်းတယောက်ပဲပါတယ်အခြားလူတွေဝင်ဆွေးနွေးတာကျွန်တော်တိတ်မတွေ့ရအောင်ပေါ့နော်အဲ့ဒီမနက်မှာမှပဲဒီတက်မတော်သားကိုစလည်း2ဦးရဲ့နောက်အခြားပါတီက2ဦးရဲ့တိုင်းရင်းသား2ဦးရဲ့ပေါ့5ဦးအဲ့ဒီ5ဦးကအဲ့မနက်ကျမှပဲဝင်ဆွေးနွေးတယ်ဆွေးနွေးပြီးတော့ကန့်ကွက်ပြီးဆွေးနွေးသွားတာပေါ့နော်ဒါတွေဆိုလို့ရှိရင်ဒီအခြေခံဥပဒေနဲ့မကိုက်နေဘူးပုံမှန်68ခုဖြတ်တာကြတယ်ပေါ့တကယ်လုံမယ်ဆိုလို့ရှိရင်တော့အခြေခံဥပဒေကိုပြင်မယ်ဆိုရင်75 plus 1 ဒီပါလေးပေါ့နော်အဲသူတို့အားရဆွေးနွေးသွားကြတယ်ဆွေးနွေးသွားတော့လေကျွန်တော်တို့ပြောရလို့ရှိရင်တော့ကျွန်တော်တို့ကလွတ်တော်ထဲမှာလူနေစု
အချောင်းရတဲ့ဆိုင်ရင်သူတို့ကညီဘက်ပိုင်းဆိုင်ရဘက်ကနေပြီးတော့ဆွေးနွေးရတဲ့ဘောဖြစ်နေ
သူတို့ဟုတ်တယ်အဲ့ဘက်ကနေချန်ကပ်ပြီးဆွေးနွေးသွားတဲ့အခါကျတော့ဆိုတော့ကျွန်မကတခုမြင်တာတော့အဲဟိုနေပေါ့အများတန်းပြောနေတယ်ပုဂ္ဂိုလ်ဆွဲမရှိရဘူး။နောက်ပါတီဆွဲမရှိရဘူး။အဲဘာမှအစွဲလမ်းမရှိဘဲနဲ့ပြည်သူလူထုအကျိုးအတွက်တိုင်းပြည်ရဲ့အကျိုးအတွက်လှုပ်ပါလို့အမြဲတမ်းပြောနေပေမဲ့လေကျွန်မတို့အစွဲတွေရှိနေသေးတယ်လို့အမြင်တယ်။ကျွန်မတို့နောက်ပိုင်းလွတ်တော်ဖို့ဖြစ်စေကျွန်တော်တို့ပြည်သူလူထုအကျိုးကိုကြည့်ပြီးတော့ဘသူဝဲတင်ပြတကယ်ပြည်သူအကျိုးရှိမယ်ဆိုရင်ဝိုင်းပြီးတော့ထောက်ခံစေချင်တယ်လုံးစေချင်တယ်ပေါ့
ပါတီကိုကိုစားမပြုတ်ပဲနဲ့လူလူကို
လူလူကိုကိုစားပြုတ်ဘယ်အဆိုပဲတင်းအမှန်တကယ်ကလူလူကိုအကျိုးရှိမှလားဘသူအတွက်အကျိုးရှိမှလဲဆိုတော့စဉ်းစားပြီးတော့ဆုံးဖြတ်စေချင်တယ
်ရန်ကုန်တိုင်းမင်္ဂလာတောင်ညွတ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ဖြူဖြူသင်းနဲ့တွေ့ဆုံဆွေးနွေးခဲ့တာပါကျွန်တော်တန်းလွင်ထောင်းပါခင်ဗျာ